ယူကရိန်းနိုင်ငံကခွဲထွက်ပြီးရုရှားနဲ့ပေါင်းမှုတနင်္ဂနွေနေ့မှာမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလိုလားသူတွေအနေနဲ့သူတို့မဲခွဲဆုံးဖြတ်မဲ့အစီအစဉ်ကိုရက်ရွှေ့ဆိုင်ထားဖို့ရုရှားသမ္မတဗလာဒီမီပူတင်ကပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံမှာမေလ25ရက်နေ့မှာပြုလုပ်မဲ့သမ္မတရွေးကောက်ပွဲကိုရုရှားတို့ဘက်ကအစောပိုင်းမှာပြစ်တင်ပြောဆိုမှုတွေပြုလုပ်ခဲ့ပေမဲ့အဲ့ဒီအစီအစဉ်ဟာမှန်ကန်တဲ့ဘက်ကိုဥတီနေတဲ့လောက်ရဖြစ်တဲ့အကြောင်းသမ္မတပူတင်ကပူထူးနေ့မှာပထမဆုံးအကြိမ်ဖြစ်တရားဝင်ပြောကြားလိုက်ပါတယ်။ဥရောပတိုက်လူညုံရေးနဲ့ပူပေါင်းဆောင်ရွက်ရေးအဖွဲ့OSCE ကကိုယ်စားလှယ်တွေနဲ့မော်စကိုမြို့မှာတွေ့ဆုံခြင်းသမ္မတပူတင်ကအခုလိုအံ့အားသင့်ပွဲပြောကြားလိုက်တာလည်းဖြစ်ပါတယ်။ခွဲထွက်ရေးခေါင်းဆောင်ဒက်နစ်ပူရှီလင်းကတော့သမ္မတပူတင်ရဲ့အဲ့ဒီလိုအကြံပေးပြောဆိုမှုအပေါ်သူ့ကိုထောက်ခံသူတွေနဲ့ဂျာတာပရင်းတွေမှာပြုလုပ်မဲ့ဆွေးနွေးပွဲအတွင်းထက်သွင်းဆွေးနွေးသွားမယ်လို့ရိုက်တာသတင်းဌာနကပြောပါတယ်။ယူကရိန်းနဲ့ဆက်မှာအလုံးအင်းနဲ့ရောက်နေတဲ့ရုရှားတပ်ဖွဲ့တွေဟာလည်းရှေ့တိုးမဲ့အစီအစဉ်ကနေပြောင်းလဲပြီးတော့နောက်ဆုတ်ထားပြီးဖြစ်တယ်လို့သမ္မတပူတင်ကပြောပါတယ်။ဒါပေမဲ့အမေရိကန်သမ္မတအိမ်ပြုတော်ပင်တဂွန်စစ်ဌာနချုပ်နဲ့နေတိုးတပ်ဖွဲ့တွေကတော့ရုရှားတပ်ဖွဲ့တွေရုတ်တရက်ဆုတ်ခွာသွားတဲ့အရေးလက္ခဏာမတွေ့သေးဘူးလို့ဆိုပါတယ်